စကိုင်းတိုင်းကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်အဆက်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားဒီနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးတောင်ပိုင်းကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ခိုက်ခဲ့ကြတာပါ။တိုက်ပွဲဖြစ်နေတဲ့ရွာဘက်ကိုကလေးမြို့ကနေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်အဆက်ကတိုက်ပွဲအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။စကိုင်းတိုင်းတဲကကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်ဆက်မွေးစောဆိုတဲ့ရွာဘက်မှာဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ဒီနေ့ဇန်နဝါရီ6ရက်မနေ့ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါကလေးမြို့တောင်ပိုင်းကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့ကလေး PDF ကတာဝန်ရှိသူတူကအခုလိုပြောပါတယ
်ဗမွန်ချောင်းနဲ့ဖလန်းမြို့နယ်ရဲ့ဝေဘူးလာမြို့ပေါ့နော်ဒီကြားတွေကဒီတောင်ကျောတွေတဲကဒီမှာသူတို့ဒီတောင်ကျောတွေတစ်ချောက်ကနေသူတို့တက်လာတဲ့အခါမှာနေမနေ့မှာတော့ဒီအဲထိတွေ့တိုက်ပွဲဖြစ်ပြီးတော့မှတိုက်ပွဲတော်တော်ပြင်းထန်နေပါတယ်ဗျဒီတစ်ချိန်ထဲမှာပဲဒီကလေးနီးပညာတက္ကသိုလ်ဘက်ကနေလည်းဒီဘက်တိုက်ပွဲဖြစ်ပွားနေတဲ့နေရာဘက်ကိုလက်နက်ကြီးနဲ့လမ်းထုနေတဲ့တပ်ပါဒီပူပေါင်းတပ်တွေဘက်ကနေပြီးတော့မှရုတ်တရက်ကြားပြတ်တိုက်ခိုက်လိုက်တာမှာတော့ဒီစစ်ကောင်စီတပ်တွေဘက်က၅ဦးလောက်သေဆုံးတယ်လို့သိရပါတယ်ဗျအခုချိန်ထိတော့ပူပေါင်းတပ်တွေဘက်ကနေထိခိုက်အကြဆုံးကျော်မရှိသေးပါဘူးဗ
ျဒီအသေးဆုံးသတင်းကိုတော့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစကိုင်းတိုင်းကလေးမြို့တောင်ပိုင်းနှချောင်းကျေးရွာကနေဝေဘူးလာမြို့ဘက်ကိုအင်အားအလုံးအရင်းနဲ့ဒီနေ့မနေ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုစုမီ PDF ကလေး PDF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF Ranger ကလေးကာကွယ်ရေးအဖွဲ့ PKDF နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကလေးပူပေါင်းတပ်ဖွဲ့တွေကပူပေါင်းတိုက်ခိုက်နေတယ်လို့ကလေး PDF ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်လို့ CNDF ကာကွယ်ရေးဖွဲ့ဝင်တူကလည်းအခုလိုပြောပါတယ
်။ဒီမနေ့ကကျွန်တော်က9နာရီကျော်နေစာချုပ်ပြီးကြာ။တိုက်ပွဲတော့2နာရီခွဲလောက်ကြာသွားပြီ။ဖလန်းမြုပ်နေတဲ့ကလေးနေဆက်တဝိုက်မှာပေါ့နော်။ဇွားကမော်လ်ဇော်လို့ခေါ်တယ်ပေါ့နော်။ဒီဇော်မှာကျွန်တော်ဖြစ်တာပြောင်း။ဒီကနေ့ကျတော့9မိုင်လောက်နေပြီတော့ကျွန်တော်သိစစ်ချင်တော့မတီးရသေးဘူး။
တိုက်ပွဲဖြစ်နေတဲ့ဝေဘူးလာကျေးရွာဘက်ကိုကလေးမျိုးကနေစစ်ကောင်စီတပ်တွေလက်နက်ကြီးတွေနဲ့လည်းပစ်ခတ်နေတယ်လို့ကလေးမျိုးကန်တူကလည်းအခုလိုပြောပါတယ
်။မနေ့ပိုင်းကတော့တိုက်ပွဲဖြစ်တယ်ကွာ။အချောင်းနဲ့ဒီဖလန်းသွားတဲ့ဘက်ပေါ့ဝေဘူးလာဘက်မှာ။ဒီကတော့ GTC ကျောင်းကနေလင်းမှုကြီးနဲ့လည်းလန်းလန်းပြတယ်နောက်ကနေ
။စစ်ကောင်စီတပ်တွေဟာကလေးကန်ကောကနေချင်းပြည်နယ်ကိုအဓိကဆက်သွယ်ထားတဲ့လမ်းပိုင်းတစ်ခုဖြစ်တဲ့နှချောင်းချောင်းဝဘူလာဖလန်းလိုင်းမန်းကိုနေမည်စုံမှုရနိုင်အောင်တည့်ရရတွေဖြန့်ချနေပုံရတယ်လို့ပြောပါတယ်ဒေသခံကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေရှိနိုင်တယ်လို့ယူဆနေတဲ့နေရာတွေပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်အဲ့ဒီဒေသကရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းဒေသခံတူကအခုလို့ပြောပါတယ
်သူဟာ CNN ပေါ်ရာဟောရာ CNN ပေါ်ရာ PDF ရှိတယ်ပေါ်ရာသူဟာအဲ့ဒီအရာတွေကိုလက်ခံတယ်ပေါ့တော်တော်အချိန်ကြီးရတယ်အဲ့ဒီဘက်ကနည်းနည်းတော်လေတောင်းနေသူတက်တော့ကသူဟာအဲ့ဒီမှာလက်ခံပြီးတော့သူတို့ဟုတ်ကဲ့အာနာရှင်တို့လည်းနဲ့လူတွေဖြစ်တဲ့စီးကုမဲ့တို့ကအဲ့ဒီသဘောမျိုးအဲ့ဒီသဘောမျိုးကြောင့်တို့စီထိုးတာဖြစ်တယ်ကလူကတော့ရှောင်ပြေးနေရတာဝင်လာရှောင်ပြေးနေရအဲ့ဒီလာကားတွေကတော့အကုန်လုံးရှောင်ပြေးရတယ်အပြီးတော့ဘယ်လိုပြောလဲဆိုတော့အဲ့ဒီလူရှိတဲ့အိမ်တွေကရှိလို့ရှိရင်အဲ့ဒီဟိုမရှိတဲ့လူရှိတဲ့အိမ်ကပစ္စည်းတွေကိုတည်တယ်စပားဆိုစပားဆန်းဆူဆန်းအကုန်တည်ရပြီးတော့အဲ့ဒါမျိုးလုံနေတယ်တို့ရှိတတ်တာ
ကလေးမျိုးတောင်ပိုင်းနှချောင်းချေရွာမှာပြီးခဲ့တဲ့ဒီဇင်ဘာ24ရက်ကစစ်ကောင်စီတပ်တွေနဲ့ဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တို့အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟတ်ရင်တွေတုံးပြီးပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိဘဲငိမ့်သက်နေရာကနေစစ်ကောင်စီတပ်တွေဟာကလေးမျိုးတောင်ပိုင်းကနေချင်းပြည်နယ်အထိစစ်ကြောင်းတွေချီတက်လာတဲ့အတွက်အခုလိုတကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါ။ဒေသခံပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့တိုက်ပွဲတွေပိုပြင်းထန်လာနိုင်တဲ့အတွက်ကလေးကံကောလမ်းပိုင်းကိုအသွာလာမပြုတ်လို့ဖို့တတိပေးထားတာလည်းရှိပါတယ်ခင်ဗျ